မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာပြည်ပခါတွေလူအခွင့်အရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြားမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တန်130လောက်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါရယ်ပြီးခဲ့တဲ့နှစ်ထဲမှာတွင်မြန်မာကွန်ဂိုတမရနိုင်ငံနဲ့အီသီယိုးပီးယားနိုင်ငံတွေမှာတွင်လူသတန်းကျော်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုလည်းထောက်ပြပါရယ
် This is where we stand today. We have 110 million people that have fled because of conflict, persecution, discrimination, violence, often mixed with other motives, in particular the impact of climate change.
ကဘာတဝံဦးမဲ့အိမ်မဲ့အတိဒုက္ခရောက်တဲ့သူတွေတန်းတရာကြော်နေပြီဆိုပြီးလွန်ခဲ့တဲ့နှစ်အနည်းငယ်ဒါမှမဟုတ်ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ပရမဆုံးချိန်ကြီးညာခဲ့တာကိုသတိရကြပါလိမ့်မယ်အခုတော့ဒီအရေးအတွက်ထက်ဆယ်ရာခိုင်နှုန်းတိုးလာနေပါပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလီဖိုဂရန်ဒီကမနေ့က UNHCR ရဲ့အစီရင်ခံစာမထုတ်ပြန်ခင်ဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒုက္ခသည်တိတက်သမားလေးတန်းရှိတဲ့အာရှပစိဖိတ်ဒေသမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပခါတွေကြောင့်နေရစွန့်ခွာရသူတိတက်သမားနှစ်တန်းရှိနေတဲ့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်လို့လည်း UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာကမ္ဘာတဝန်းလူ19တန်းအိုးမဲ့အိမ်မဲ့ထွက်ပြေးခဲ့ရပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားစစ်ပွဲအပြီးလူ17တန်းကျော်နေရွတ်ခွာခဲ့ရတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်အပြီးလူတွေအများဆုံးနေရွတ်ခွာတာဖြစ်တဲ့အကြောင်းမဟာမင်းကြီးကပြောဆိုသွားခဲ့ပါတယ်။ဆူရန်နိုင်ငံမှာဆိုရင်စစ်ရေးတင်းမာမှုနဲ့ပြည်ပခါတွေကြားပြီးခဲ့တဲ့ဧပြီလနောက်ပိုင်းလူနှစ်တန်းနီးပါးအိုးအိမ်တွေဆွန့်ခွာခဲ့ရပြီး UNHCR ရဲ့အစီရင်ခံစာမှာအဓိကဖော်ပြထားပါတယ်။ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေဟာအာရှနဲ့အာဖရိကကအလဲအလက်ဝင်ဝင်နေတဲ့နိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။